ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့မာရသွန်ပြိုင်ပွဲမှာလူပေါင်း1,000ပါဝင်ဆင်နွှဲခဲ့ကြပါတယ်။မာရသွန်ပြေးပွဲမစခင်မှာပြီးခဲ့တဲ့သတင်းဘက်ကဘော့စတန်မာရသွန်ဘုံပေါက်ကွဲမှုမှာတိစုံထိခိုက်သူတွေအတွက်စက္ကန့်30ညီသက်ဂုဏ်ပြုခဲ့ပါတယ်။ Greenwich ကတာထွက်ပြီးတော့လန်ဒန်မြို့ရဲ့အထင်ကြီးနေရာတွေဖြစ်တဲ့ Tower Bridge တဒါပါလီမန်အဆောက်အဦးစရှိတဲ့နေရာတွေကိုဖျက်ကာ Buckingham နန်းတော်ရှိပန်းတိုင်အထိမိုင်ပေါင်း26မိုင်ရှိတဲ့ပြည်လမ်းတစ်လျှောက်မှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်။အနံခံခွေးတွေနဲ့ရဲသားယာနဲ့ချီကလည်းမတင်ငါတဲ့အထုပ်တွေကိုစစ်ဆေးရှာဖွေခဲ့ကြပါတယ်။ဘော့စတန်မှာဘုံကွဲထားတဲ့အတွက်စိုးရိမ်ပြီးမဲ့ဘော့စတန်မာရသွန်အပြီးသမားတွေနဲ့စီးလုံးမှုရှိတယ်ဆိုတာကိုပြသခြင်းနဲ့အတွက်မာရသွန်ပြိုင်ပွဲကိုဝင်ရတာဖြစ်တယ်လို့လည်းအပြီးသမားအတော်များများကပြောကြပါတယ်။ကင်ညာနိုင်ငံကပရစ်ကာချက်တူးကအမျိုးသမီးအပွဲအတွက်ရွှေတစိမ့်ရခဲ့သလိုအီသီယိုးပီးယားနိုင်ငံကစေဂါယေ KPD ကအမျိုးသားအပွဲအတွက်ရွှေတစိမ့်ဆုရခဲ့ပါတယ်။သူရရှိသူတွေကိုတော်ဝင်မင်းသားဟယ်ရီကစုချီးမြှင့်ခဲ့ပါတယ်။တနင်္ဂနွေနေ့ကလန်ဒန်မာရသွန်မှာလူပေါင်း 3,400 လောက်ဝင်ပြီးတော့ပြေးခဲ့ကြပါတယ်။ဘော့စတန်ဘုံခွဲမှုမှာတိစုံထိခိုက်သူတွေအတွက်အပြေးသမားတစ်ယောက်ပန်းဝင်တိုင်းရန်ပုံငွေ $3လုမယ်လို့လည်းလန်ဒန်မာရသွန်စီစဉ်သူတွေကပြောပါတယ်ခင်ဗျာ။